ကချင်းဆီယာမနှစ်ဦးအဓမ္မပြုကျင့်ခံရပြီးတော့အသက်ခံရတဲ့အမှုအပါအဝင်ကချင်းပြည်နယ်တွင်ဖြစ်နေတဲ့လူခွင့်ရေးချိုးဖောက်မှုတွေကိုစုံစမ်းအရေးယူပေးရေးမြန်မာအစိုးရကအမေရိကန်အစိုးရအနေနဲ့ဖိအားပေးဖို့ကချင်း Alliance ကကချင်းမဟာမိတ်အဖွဲ့ကတောင်းဆိုလိုက်ပါတယ်ကချင်ပြည်နယ်အရေးနဲ့ပတ်သက်လို့ဇန်နဝါရီလ28ရက်နေ့ကအမေရိကန်ပြည်ထောင်စုအရှေ့အာရှပစိဖိတ်ရေးရာဒုလက်ထောက်နိုင်ငံသားရေးဝန်ကြီးစကော့မာစီယိုနဲ့ကချင်မဟာမိတ်အဖွဲ့ကိုယ်စားလှယ်တို့တွေ့ဆုံဆွေးနွေးခဲ့ပါတယ်ကချင်ပြည်နယ်တွင်ဖြစ်နေတဲ့တိုက်ပွဲတွေနဲ့ဒုက္ခသည်အရေးကိစ္စအပါအဝင်မကြာသေးခင်ကဖြစ်ပွားခဲ့တဲ့စေတနာဝန်ထမ်းကချင်ဆီယာမနှစ်ဦးတည်ဆုံခဲ့မှုနဲ့ပတ်သက်လို့အမေရိကန်ဒုလက်ထောက်နိုင်ငံသားရေးဝန်ကြီးကော့မာစီယိုနဲ့ဆွေးနွေးခဲ့တယ်လို့အမေရိကန်ပြည်ထောင်စုအခြေစိုက်ကချင်မဟာမိတ်အဖွဲ့ဥက္ကဋ္ဌဂမ်ဆန်းက VOE ကိုပြောပါတယ်
။ကျွန်တော်အဓိကဆွေးနွေးဖြစ်တာအခုဖြစ်နေတဲ့ဖြစ်စဉ်ပေါ့နော်။နိုင်ငံရေးဖြစ်စဉ်နဲ့ဒီကြမ်းဖက်မှုကိုသူတို့ကချင်လူမျိုးအနေဖြင့်ကျွန်တော်တိုင်းရင်းသားအနေဖြင့်စိုးရိမ်ချောင်းချမှုရှိတဲ့အကြောင်းကျွန်တော်ဖွင့်ပြောတာပါ။ဒီလိုမျိုးသမီးတွေကိုရက်ဆက်စွာတတ်ဖြတ်ပြီးမှအတ္တမဖြူချင်းခဲ့တာဟာကိုသူတို့လက်ခံနိုင်တော့ပေါ့နော်။အခုဒီဒီ2010ကနေပြီးတော့ငင်းချဲယူတာပြီးသားတဲ့နေရာဖြစ်ဖြစ်မယူသေးတဲ့နေရာဖြစ်ဖြစ်ဖြစ်ခဲ့တဲ့ဖြစ်စဉ်ကဒီမတိမ်မှုကတရား36မြို့ရှိခဲ့တယ်။အဲ့ဒါကရက်တန်းကနေရက်တင်ပြီးတော့ကျွန်တော်တို့တောင်းဆိုရပါ။
အဲ့တော့အခုလက်ရှိဖြစ်နေတဲ့ဒီဆီယာမလေးနှစ်ယောက်ကိုအတင်းအဓမ္မပြုကျင့်ပြီးတော့အသက်ခံရတဲ့ကိစ္စမှာဟိုစုံစမ်းစစ်ဆေးနေစေပေါ့လေ။ဆိုတော့ဒီပေါ်မှာဟုတ်ကဲ့ American ဆိုရဘက်ကသူတို့ဘာတွေတည်ထားလဲသူတို့ဘယ်လိုတုံ့ပြန်လဲရှင်။
သူကပြောတာကတော့ဒီကတော့လက်တယ်မပေါ်သေးတဲ့အကြောင်းပြောတာပေါ့နောက်တစ်ခုကတန်ရာရှိတဲ့တွေ့တဲ့ချိန်မှာဒီအကြောင်းကိုသူတို့စိုးရိမ်တဲ့အကြောင်းပြောပါတယ်လို့ကျွန်တော်တို့ပြန်ရှင်းပြပါတယ်။ဘယ်ထိဆွေးနွေးရတာတော့အတိအကျကျွန်တော်မသိပါဘူး။နောက်တစ်ခုကတော့ဒီတပတ်တက်ကုန်လာပြီဆိုရင်ပမာတိသူတွားဖို့အစီအစဉ်ရှိပါတယ်။ရှိတဲ့အချိန်မှာရောက်စိုးရောက်ဒီအရနဲ့ပတ်သက်မှတိုက်တွန်းနေပေါ့နော်။ဒီစုံစမ်းတဲ့အစီအစဉ်မှာရောလူတွေအားလုံးလက်ခံနိုင်တဲ့ပွင့်လင်းလင်းသာမှုရှိတဲ့စုံစမ်းမှုဖြစ်ခိုက်စေခြင်းအကြောင်းသူတို့ရောပြောတယ်
။ဇန်နဝါရီလ19ရက်နေ့ညအမှုဖြစ်ခဲ့တဲ့နေရာနာမှာအခင်းဖြစ်ချိန်လုံးကအစိုးရတပ်ဖွဲ့တစ်ဖွဲ့စခန်းချခဲ့တာကြောင့်အဲ့ဒီစစ်တပ်ကစစ်သားတွေကိုလည်းစုံစမ်းစစ်ဆေးနေတာတွေရှိပါတယ်။ဂမ်ဆန်အပါအဝင်လူအတော်များများအနေနဲ့လည်းသူတို့တည်ထားတဲ့တည်င်းအချက်လက်တွေအရစစ်တပ်အပေါ်တန်တရားဝင်ကြားတဲ့ပုံရှိပါတယ
်။တစ်ခက်ကနေပြီးတော့စုံစမ်းစစ်ဆေးမယ်။နောက်တစ်ခုကတော့စစ်တပ်ကနေပြီးတော့ပတ်ဆံလာပြရဟာကျိုးကြပါတယ်350ပေါ့နော်အဲ့လိုပုံစံနဲ့လုပ်တယ်ဆက်လို့မရဘူးမရတော့ပြန်ချင်းချောက်မှုနဲ့ပြန်တုံ့ပြန်တာပေါ့စစ်တပ်ကတည်ပြီးတော့တထဆော့တပ်ပုံချရဲ့ကိစ္စတွေမှာစစ်တောင်းမှုကနေပြီးတော့တပ်ပုံဖြတ်ခိုင်းလာလို့ဖြစ်ခဲ့တာပေါ့နော်တပ်ပုံရိုက်တဲ့ကြော်သားတွေရှိတယ်တခြားကြော်သားပေါ့နော်ရိုက်ပြီးမှပြန်လာတဲ့အချိန်မှာဒီလမ်းထိပ်မှာဒီလိုကြော်ဝါမှာစောင်းမှာဟိုတပ်ပုံဖြတ်ခိုင်းတဲ့ဟာတွေဖြစ်ခဲ့ပါတယ်
စေနာဝန်ထမ်းကချင်ဆီယာမနှစ်ဦးအသက်ခံရတဲ့အမှုနဲ့ပတ်သက်လို့အမှုမှန်ပေါ်ပေါက်ရေးစုံစမ်းစစ်ဆေးဖို့နဲ့တရားမျှတမှုရှိအောင်ဆောင်ရွက်ဖို့အမေရိကန်နိုင်ငံသားရေးဌာနကပြီးခဲ့တဲ့ရက်ပိုင်းတွေအတွင်းကလည်းတောင်းဆိုခဲ့တာပါအခုလိုအမေရိကန်ထိတ်တန်းတာဝန်ရှိသူတဦးအနေနဲ့ဒီအမှုနဲ့ပတ်သက်လို့အမေရိကန်ပြည်ထောင်စုအခြေစိုက်ကချင်အဖွဲ့အစည်းနဲ့တွေ့ဆုံခဲ့တာဟာပထမဆုံးအကြိမ်ဖြစ်ပါတယ်ရှင်